Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် January 22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်ဆိုရလုပ်ငန်းတွေပြန်လည်စတင်နိုင်ဖို့အထက်နဲ့အောက်လွှတ်တော်မှဥပဒေကြမ်းတွေကိုမဲခွန်းထိုင်ဖို့ Republican နဲ့ Democrat အမတ်တွေအသီးသီးစူးစမ်းနေကြပါရစေ။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ28နှစ်အတွင်းမှာအနည်းငယ်ဆုံးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာဥရောပအစုရှယ်ယာဈေးတွေကျဆင်းခဲ့ပါရစေ။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြမတက်မတော်နဲ့ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့ AA တို့ကြားဒီကနေ့မှာတော့ကြောက်တော်ဘူးတီတောင်နဲ့ပုံနှကျွန်းမြို့နယ်တွေမှာတိုက်ပွဲတွေဆက်ပြီးဖြစ်ခဲ့ပါတယ်
။ဒီနေ့လေးဖြစ်တယ်ဒီနေ့ဖြစ်တဲ့ခုတွေဟာလက်နေကြီးရောလက်နေသေးရောတော်တော်ပြင်းထန်တာခုဖြစ်နေတာကဒီမြမတက်မတော
်ဆက်ပြီးတော့ဒီတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေတဲ့အကြောင်းဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောဆိုသွားတာပါ။နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်။နောက်ကချင်းပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး3ဦးကိုပြည်내ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စ NLD အဖွဲ့ချုပ်အနေနဲ့စုံစမ်းစစ်ဆေးနေတဲ့အကြောင်းနောက်တရုတ်ဘက်ကိုစံပြန်ပြီးတင်ပို့နိုင်မှုအတွက်ယူနန်ပြည်နယ်အစိုးရနဲ့မြန်မာဘက်ကညှိနှိုင်းဆွေးနွေးနေတာထောင်ချခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုရန်ကုန်တိုင်းရုံးကပတ်လက်ထားတာကိုပြည်ထောင်စုတရားလွှတ်တော်မှပြန်ပြီးတော့ပြင်ဆင်ချက်တက်မဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားစီစဉ်နေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။နေဆက်လုံခြုံရေးနဲ့ပတ်သက်လို့ American သမ္မတ Donald Trump အဆိုပြုထားတဲ့အချက်တွေပါတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာ Democrat လွှတ်တော်ခေါင်းဆောင်တွေကတော့လက်ခံစရာအကြောင်းကိုမရှိဘူးလို့ပြောနေကြပါတယ်။ American ကိုအရွယ်မရောက်ခင်တည်းကမိဘတွေနဲ့အတူတရားမဝင်ရောက်လာသူတိမ့်တဲ့ချီကို၃နှစ်နေရပြန်မဖို့ပဲအကာအကွယ်ပေးထားမဲ့အစီအစဉ်အပြင်အကြမ်းဖက်မှုတဘာဝဘေးဒဏ်တို့ကြောင့်ထွက်ပြေးခိုးလုံလာသူတွေကိုအကာအကွယ်ပေးထားတဲ့တပ်တန်းတိုးပေးမဲ့အစီအစဉ်တွေကိုသမ္မတကကန့်လန့်ထားပါတယ်။အပြန်အလှန်အဖြစ်နဲ့သူဆောက်ချင်တဲ့မက္ကဆီကိုနယ်စပ်တိုင်းဆောက်နိုင်ဖို့ဒေါ်လာ 5.8 ဘီလီယံပေးဖို့လွှတ်တော်ကိုသမ္မတကတောင်းဆိုထားပါတယ်။ဒီကိစ္စကြောင့်သမ္မတနဲ့လွှတ်တော်ကြားညှိမရသေးလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားရတာဒီကနေ့31ရက်ရှိနေပါပြီ။ဒီမိုကရက်တွေဘက်ကတော့အစိုးရလုပ်ငန်းတွေရပ်ထားတာကိုအရင်အဆုံးသတ်ပြီးတော့မှနယ်စပ်လုံခြုံရေးကိစ္စကိုဆွေးနွေးမယ်လို့ပြောထားပါတယ်။သမ္မတ Trump အဆိုပြုထားတဲ့အချက်တွေကိုလာမယ့်ရက်ပိုင်းအတွင်းအထက်လွှတ်တော်မှာမဲခွဲနိုင်ဖို့ကြိုးစားနေတယ်လို့အထက်လွှတ်တော်လူများစု Republican အမတ် Mitch McConnell ကပြောကြားထားပါတယ်။ဒါပေမဲ့ဒီဒုပရေဂျန်ကိုအတည်ပြုနိုင်ဖို့ Democrat အမတ်တွေရဲ့ထောက်ခံမှုလိုအပ်ပါတယ်။လွှတ်တော်ဥက္ကဋ္ဌ Democrat အမတ် Nancy Pelosi ကလည်း American နဲ့ကိုဝင်ရောက်နိုင်တဲ့စစ်ဆေးရေးဂိတ်တွေမှာလုံခြုံရေးတိုးမြှင့်ဖို့နဲ့အသုံးစရိတ်နဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာတရားသူကြီးတွေထပ်ခန့်နိုင်ဖို့အစီအစဉ်ပါတဲ့ဥပဒေဂျန်ကိုအောက်လွှတ်တော်မှာဒီတစ်ပတ်ထဲမှာမဲခွဲနိုင်ဖို့ကြိုးစားနေပါတယ်။
ကတ်လူမျိုးတွေထိန်းချုပ်ထားတဲ့ Syria နိုင်ငံ Manbij မြို့လုံခြုံရေးကိုတူရကီနိုင်ငံကတာဝန်ယူဖို့ဆင်သင့်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ Islamic စွန့်ရောက် IS တပ်ဖွဲ့တွေက Manbij မြို့ကိုတိုက်ခိုက်ခဲ့လို့ American စစ်တပ်မှတာဝန်ထမ်းဆောင်နေသူ3ဦးအပါအဝင်19ယောက်သေဆုံးပြီးရပိုင်းချာမှာပဲတူရကီသမ္မတ Erdogan နဲ့ American သမ္မတ Donald Trump တို့ဖုန်းနဲ့စကားပြောခဲ့ကြတယ်လို့တူရကီသမ္မတရုံးကပြောပါတယ်။ဒီတိုက်ခိုက်မှုဟာ Syria နိုင်ငံကနေ American တပ်ဖွဲ့တွေပြန်ရုပ်သိမ်းမယ်ဆိုတဲ့သမ္မတ ထရမ့်ရဲ့ဆုံးဖြတ်ချက်ကိုထိခိုက်စေဖို့ရည်ရွယ်ပြီးလှုံ့ဆော်လိုက်တဲ့ရန်စတိုက်ခိုက်မှုဖြစ်တယ်လို့သမ္မတအာဒဝန်ကအမေရိကန်သမ္မတထရမ့်ကိုပြောပါတယ်။အမေရိကန်သမ္မတအင်မီရော်ကတော့ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာဆွေးနွေးဖြေရှာနိုင်ဖို့ဆက်လက်လှုံ့ဆော်ကြဖို့သဘောတူခဲ့တယ်ဆိုတာကိုပဲပြောကြားလိုက်ပြီးတော့ Manbij မြို့နဲ့ပတ်သက်ပြီးတော့တူရကီသမ္မတအာဒဝန်ရဲ့ပြောကြားချက်ကိုတစုံတရာထည့်သွင်းပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူး။ Manbij မြို့ကိုအမေရိကန်ကကြောက်ရောက်နောက်ကပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF နဲ့ Kurdish ပြည်သူ့စစ် YPG တပ်ဖွဲ့တွေကထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
ရုရှားစစ်ထောက်လိုင်းရေးဌာန GRU အကြီးအကဲအပါအဝင်ရုရှားနဲ့ဆီးရီးယားတာဝန်ရှိသူ9ယောက်ကို EU ဥရောပသမဂ္ဂကအရေးကိုယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်ဓာတုလက်နက်ဆိုင်ရာအရေးယူတန်းခတ်မှုတွေကို EU ကအခုပထမဆုံးလွှတ်လိုက်တာလည်းဖြစ်ပါတယ်ရုရှားတရှိုဟောင်းဆာဂေးစကီပိုနဲ့သူတို့သမီးကိုဗြိတိန်နိုင်ငံမှာဓာတုအစိတ်သုံးတပ်ဖို့စ조사မှုမှာဓာတုလက်နက်ပိုင်းဆိုင်ပို့ဆောင်အသုံးပြုမှုတို့နဲ့ GRU အကြီးအကဲဒုအကြီးအကဲနဲ့တာဝန်ရှိသူ2ယောက်ကိုခီးသွွာလာကန့်တတ်တာပိုင်ဆိုင်မှုတွေထိန်းချုပ်တာပါဝင်တဲ့ဒဏ်ခတ်အရေးယူမှုတွေကိုချမှတ်တယ်လို့ EU နိုင်ငံသားဝင်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်ဆီးရီးယားအပေါ်အရေးယူမှုမှာတော့ဆီးရီးယားမှာဓာတုလက်နက်စမ်းသပ်ထုတ်လုပ်မှုနဲ့ပတ်သက်နေတဲ့လုပ်ငန်းတွေနဲ့ဆီးရီးယားတာဝန်ရှိသူ9ယောက်ကိုပိတ်ဆို့ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ Sergey Skripal နဲ့သမီးဖြစ်သူတို့ဓာတုအစိတ်နဲ့တပ်ဖို့စ조사မှုဟာသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ရုရှားကတော့ညှင်းဆန်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကစစ်ကမ်းတစ်ခုနဲ့ရဲလက်ကျင်းအကြောင်းတစ်ခုကိုတာလီဘန်တွေကအသေးခံမုန်းခွဲတိုက်ခိုက်ခဲ့တာကြောင့်ဆက်ရှိရောက်သေးဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရှိခဲ့ပါတယ်။မေဒန်ဝါဒခရိုင်ကလုံခြုံရေးတပ်ဖွဲ့ဝင်အတွင်းမှာတင်းလာနေမနဲ့စောပိုင်းကဖြစ်ခဲ့တဲ့ဒီဖြစ်ရအတွင်းမှာတာလီဘန်တိုက်ခိုက်ရေးသမား၂ယောက်ထပ်မနေလဲသေဆုံးသွားတယ်လို့ဖော်ပြပါတယ်။တာလီဘန်တွေကအမေရိကန်လုံဟမ်ဘီစစ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်ပြီးတော့အသေးခံမုန်းခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးအဲဒီနောက်တော့တာလီဘန်သဘုံတွေကအာဖဂန်တပ်ဖွဲ့တွေကိုဝင်ရောက်ပစ်ခတ်ခဲ့တယ်လို့အာဖဂန်ခရိုင်ရဲတပ်ဖွဲ့အကြီးအကဲက VOA ကိုပြောပါတယ်။အာဖဂန်တပ်ဖွဲ့တွေကလည်းဒီတိုက်ခိုက်သမားတွေကိုအလင်းမြန်ပဲပြန်ပြီးတော့တိုက်ခိုက်ခဲ့တယ်လို့သူကပြောပါတယ်။စေယုံကားတွေနဲ့တန်ရာရတဲ့သူ40ထပ်နဲ့အပြင်တေဆုံးသူ12ဦးကိုလည်းစေယုံကိုပို့ခဲ့ရတယ်လို့ခရိုင်ကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မျက်မြင်သက်တွေကလည်းတေဆုံးသူအရေးအတွက်ဟာဒီထက်ပိုများနိုင်တယ်ဆိုပြီးတော့ပြောပါတယ်။တာလီဘန်ဖွဲ့တွေကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့အဖွဲ့ရဲ့ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကကြေညာချက်ထုတ်ပြန်ပြီးတော့သတင်းမီဒီယာတွေကိုပြောထားပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တရုတ်ဆိုရထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရအထုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ28နှစ်အတွင်းမှာအနှေးကွေးဆုံးဖြစ်နေပါတယ်။ကမ္ဘာမှာစီးပွားရေးဒုတိယအရအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့2018ဇဒုတ်ထလေးလပတ်မှာစီးပွားရေးတိုးနှုန်းကတတိယလေးလပတ်ထက်ကိုဒသမ1ရာခိုင်နှုန်းချဆင်းခဲ့ပြီးတော့6.4ရာခိုင်နှုန်းဖြစ်တယ်လို့တရုတ်စီးရင်အင်ဌာနကဒီကနေ့မှထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်2018တစ်နှစ်လုံးစီးပွားရေးတိုးတက်နှုန်းက6.6ရာခိုင်နှုန်းဖြစ်ခဲ့ပြီးဒါဟာ1990ခုနှစ်ထဲကအနည်းဆုံးနှုန်းကိုရောက်ခဲ့တာဖြစ်ပါတယ်။2019ခုနှစ်တုန်းကတရုတ်စီးပွားရေးတိုးတက်နှုန်းက6.8ရာခိုင်နှုန်းအထိရှိခဲ့တာပါ။ဒီနှစ်2019ကြာရင်လည်း 6.3 ရာခိုင်နှုန်းလောက်ကျသွားနိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေတာကြောင့်တကဘာလုံးရဲ့စီးပွားရေးအပေါ်ရိုက်ခတ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်နေပါတယ်။ဒီကနေ့တရုတ်ရဲ့ကိန်းဂဏန်းတွေထွက်လာခဲ့ပြီးတဲ့နောက်ဥရောပအစုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပြဿနာတွေဖြစ်နေချိန်မှာတရုတ်နိုင်ငံစီးပွားရေးကျဆင်းတဲ့တဲ့င်းကြောင့်ရှေ့လာလာအတွက်အားရစရာမရှိဘူးလို့စီးပွားရေးတုံ့တက်သူတွေကပြောနေပါတယ်။တရုတ်ကောင်ဆောင်တွေကတော့စီးပွားရေးကိုကြားကန်ပေးနိုင်ဖို့အားထုတ်ကြိုးစားနေကြပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုကိုအားကိုးမဲ့အစားပြည်ရင်းဝယ်လိုအားအပေါ်အားကိုးတဲ့စီးပွားရေးဖြစ်အောင်လို့တရုတ်အစိုးရကတိုက်တွန်းလှုပ်ဆောင်နေပါတယ်။အခုစီးပွားရေးတိုးနှုန်းနှေးကွေးတဲ့အခြေအနေဟာခံမှန်းထားတာထက်ပိုဆိုးနေတာကြောင့်ငွေချင်းငှားမှုထိန်းချုပ်ထားတဲ့အပေါ်ရှော့ပေါ်တာတွေအပြင်စီးပွားရေးကိုအထောက်အကူဖြစ်စေမဲ့တခြားဆောင်ရွက်မှုတွေလုပ်ဖို့လိုမယ်လို့လေ့လာသူတွေကထောက်ပြနေကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်ကြား0 line zone မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဒီကနေ့တွေ့ဆုံခဲ့ပါတယ်။လူခွင့်ရေးချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေ၊ကလေးငယ်တွေပါဝင်ခိုးလုံနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေါက်တာယန်ဟီလီနိုင်ဝဲလောက်တွေ့ဆုံစကားပြောခဲ့ပြီးတော့သူတို့လက်ရှိကြုံနေရတဲ့အခက်အခဲတွေရခိုင်မှာကြုံနေရတဲ့လူခွင့်ချိုးဖောက်ခံရမှုတွေအတွက်သူကကုလသမဂ္ဂကိုအလေးနက်ထားအစီရင်ခံတင်ပြပေးမယ်လို့ကတိပေးခဲ့တဲ့အကြောင်းကိုယ်တိုင်တွေ့ဆုံခဲ့တဲ့ဒုက္ခသည်တဦးက VOA မြန်မာပိုင်းကိုပြောပါတယ်။မနေ့ပြန်ဇန်နဝါရီ22ရက်နေ့မှာတော့ဒေါက်တာယန်ဟီလီဟာကောက်ဆက်ဘဇားမှာရှိတဲ့ကုလူပလောင်ဒုက္ခသည်စခန်းအပါအဝင်တခြားစခန်းတွေကိုလည်းသွားရောက်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာစုတဲ့အထုံးနှုံးကိုလက်မခံတဲ့မြန်မာစုရကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်ယန်ဟီလီကိုမြန်မာနိုင်ငံတဲကိုလာရောက်ခွင့်ညှင်းပယ်ထားပါတယ်။ယန်ဟီလီကိုလာရောက်ခွင့်မပြုတာဟာကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာမှုတွေကိုစန့်ကျင်နေတာမဟုတ်ပဲအထူးကိုယ်စားလှယ်ကိုလူပုဂ္ဂိုလ်အနေနဲ့ကန့်ကွက်တာသာဖြစ်တယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါရခင်ဗျာ
။ဒီနေ့ကနေညတော့ကဒီလကဘာနဲ့နေတန်းနဲ့ဖြစ်သွားတဲ့အချိန်အပြေအဝလာကျက်တာကိုတောင်နဲ့မြောက်အမေရိကတိုက်နိုင်ငံတွေကနေပြီးအပြေအဝတွေ့မြင်ခဲ့ကြရပါတယ်။လာကြီးကကဘာဂျိုးနဲ့အနီးဆုံးနေရာကိုရောက်လာတဲ့အနေအထားမှာပိုကြီးပြီးတော့လင်းထိန်တောက်ပါတဲ့စူပါမွန်းကြီးအဖြစ်တွေ့မြင်ခဲ့ကြပါတယ်။ကမ္ဘာလေတူတဲ့နေရောင်ကြောင့်ဖြစ်တဲ့ရောင်စင်တန်းတွေ လကဘာပေါ်မှာဖြာကျစီတဲ့အတွက်လကို blood moon လို့ခေါ်ရလောက်အောင်လို့အပြည့်အဝလကြက်ချိန်မှာအနီရောင်ကြီးအဖြစ်နဲ့တွေးခဲ့ရပါတယ် super blood wolf moon ကလကြက်ချိန်စုစုပေါင်း3နာရီကြာခဲ့ပြီးတော့ကဘာအရေးအောက်မှာလုံးဝကြာရောက်ခဲ့တဲ့လအပြည့်အဝကြက်ချိန်ကတော့တနာရီလောက်ကြာခဲ့ပါတယ်လကြက်တာအဆအဆုံးကိုမြောက်အမေရိကနဲ့တောင်အမေရိကတိုက်တို့အပြင်Atlantic ဒေသနဲ့ဥရောပနိုင်ငံတချို့ကလည်းတွေ့မြင်ခဲ့ပါတယ်။2019ခုနှစ်အတွက်တခါတည်းဖြစ်မဲ့ဒီလကြက်တဲ့ဖြစ်စဉ်မျိုးကို2022ခုနှစ်မှသာထပ်ပြီးတော့တွေ့မြင်ရတော့မှာဖြစ်ပါတယ်ရှင်
။ Australia နိုင်ငံ Melbourne မြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲအမျိုးသားတစ်ဦးချင်းပွဲစဉ်မှာတော့ကမ္ဘာအဆင့်တစ် Novak Djokovic ကရုရှားက Daniil Medvedev ကို6-4 6-0 6-6 6-0 နဲ့အနိုင်ရပြီးတော့ Quarter Final ကိုတက်သွားပါတယ်။ဒါအပြင်ကနေဒါနိုင်ငံကမီလိုစ်ပရာဝနစ်ကလည်းကမ္ဘာအဆင့်လေး Alexander Zverev ကို 6-1 6-1 6-6 နဲ့3ပွဲပြတ်နိုင်သွားခဲ့သလိုဂျပန်နိုင်ငံက Kei Nishikori ကလည်း Spain က Pablo Carreño ကို 6-0 4-6 6-6 6-4 6-6 နဲ့အနိုင်ရသွားခဲ့ပါတယ်အမျိုးသမီးတူချင်းပွဲစဉ်မှာတော့ Serena Williams ကကမ္ဘာအဆင့်တဲ့ Simona Halep ကို 4-6 6-4 6-1 နဲ့အနိုင်ရပြီးတော့ Quarter Final ကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
From Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတနင်္လာညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA တို့ကြားဒီကနေ့တနင်္လာနေ့မှာတော့ကြောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဘူးသီးတောင်နဲ့ပုံနှကျွန်းမြို့နယ်တွေမှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တိုက်ပွဲဖြစ်တဲ့နာကျေးရွာကအုတ်ချုပ်ရည်မှုတူဦးကိုလည်းဘယ်သူဘယ်ဝါမှန်းမသိတဲ့လက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။တနင်္လာနေ့ကကြောက်တော်မြို့နယ်တောင်မင်္ဂလာကျေးရွာအုပ်စုဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတယ်လို့တောင်မင်္ဂလာစစ်ဆောင်စခန်းတာဝန်ရှိသူဦးအောင်ကျော်မင်းကခုလိုပြောပါရယ
်။အဲ့ဒီပန်ချောင်းမကြွချောင်းဆိုတဲ့ရွာဒေးနဲ့ပါပဲဟိုပါပေါ့ခုတက်တွေ့တွေ့တာလေ။မင်းရနေ့ဖြစ်တယ်။ဒီနေ့ဖြစ်တဲ့ကိစ္စကလက်နေကြီးရောလက်နေသေးရောတော်တော်ကိုပြင်းထန်တယ်။ခုဖြစ်နေတာကဒီမြမအဆက်ဆောင်နဲ့ဒီအေအေနဲ့လို့ပြောကြတာပါပဲ။ကျေးရွာကဗျာတိုက်ပွဲဖြစ်တဲ့အချိန်ကတော့ကိုယ်ရွာမှာပဲနေကြတာပေါ့။ဟိုအပြင်မထွက်ရဘူးလေဒီတောင်းလေးနဲ့ဟိုနိမ့်နိမ့်လေးပဲလေ
မနေ့ကဒီစင်ဘလကုံပိုင်းမှာတမတော်နဲ့အေအေတိုက်ပွဲကြောင့်ကြောက်တော်မြို့နယ်လမှုကိုင်းငဆွေပါချီနဲ့ပညာဝကြေးရွာသားတွေနေရက်ကနေတင်းချောင်လာကြပြီတောင်မင်္ဂလာကြေးရွာမှာစစ်ဘေးတင်းချောင်နေကြတာပါစစ်ရှံဦးကြီး900ကျော်ရှိတဲ့တောင်မင်္ဂလာကြေးရွာစစ်ဆောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲချင်းတွေကိုတော့စခန်းနေသူတူကအခုလိုပြောပါတယ်
ဒီလိုဆိုတော့စာဝန်နေရပါပဲဒါအဓိကနေရပေါ့နော်ချက်တာလေအဓိကလေအပ်တာပေါ့နော်ဆိုတော့နောက်ကျကျမ်းမာရေးတိုင်းဆိုင်ရာတွေတော့ဝင်းကျော်ဝင်းပြက်တွေနည်းနည်းဖြစ်လာတာရှိတယ်အဲ့ဒါတွေကခေးဒီမှာပဲဖြစ်တာ
တိုက်ပွဲမဖြစ်ခင်တောက်ကြနေကတောင်မင်္ဂလာကျေးရွာအုပ်စုအုပ်ချုပ်ရေးမှုကိုအမည်မသိလက်နက်ကင်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတာဒီကနေ့အထိတရေမကြရသေးဘူးလို့ဦးအောင်ကျော်မင်းကခုလိုဆက်ပြောပါတယ
်အေးအခွင့်အရေးမသိဘူးကသူစစ်ရှင်နေညနေရှင်းနေတော့ပါပဲလူမရောက်အောင်ခေါ်တော့တယ်လို့ပြောတယ်ဟုတ်ကဲ့ဒီတောင်းမေးမှာဒေါက်တာတိစခန်းကနေဒီကညနေမှပြန်သွားတယ်ပြန်သွားပြီးတော့လည်းကလေးတွေအတွက်ဆိုင်မှာသွားပြီးတော့မုံသွားဝေတဲ့ဝေတာပေါ့ပြန်လာတဲ့ခါကျတော့လူမရောက်အောင်အားလေးလိုက်ကြည့်တော့ဦးပြီးရရှိပါတယ်ဆိုပြီးတော့လည်းသူ့ကိုခေါ်သွားတာအခုအချိန်ကြီးကတော့ပြည်မရတွေတော့ကျွန်တော်တို့ဒီမြို့နေအုပ်ချုပ်ရေးမှုကိုဖုံးစပ်အကြောင်းကြားပြီးတော့ပြောတဲ့ခါကျတော့အေးရလူတွေကကျွန်တော်တို့စုံစမ်းကြည့်ပါတယ်ဒါပေမဲ့ဒီတိုက်ကလူတွေကတော့လုံးဝမခေါ်သွားပါဘူးဆိုပြီးတော့လည်းသူတို့ကပြန်ဖြေတယ်
စီရေပရိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဒေသတွေမှာအေအေနဲ့ဆက်သွယ်လို့ဆိုပြီးစစ်ဆေးမေးမြန်းခံရတာတွေဖမ်းဆီးတရားစွဲဆိုခံရတာတွေလည်းရှိထားပါတယ်တနင်္ဂနွေနေ့ကလည်းဘူတီတောင်နဲ့ပုံလုံးကျုံမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးသွင်းမှုကိုစောစောထွန်းကပြောပါတယ
်မနေ့ကတော့ဒီဘူတီတောင်မျိုးနယ်ဒီဥရင်သာနာမဟာဖြစ်တယ်ဖြစ်တယ်ပုံလုံးကျုံမျိုးနယ်အော်ရမတောင်လို့ခေါ်တာပေါ့နော်အဲ့ဒီတောင်မှာရှိတဲ့ကျောက်တော်နဲ့ပုံမြင့်ကိုတော်ရတောင်ပေါ်လေးပေါ်တော့ဒီနဲ့မှာတက်တယ်ဖြစ်တယ
်ဒီလိုတိုက်ပွဲဖြစ်နေတဲ့ဖြစ်စဉ်ပေါ်မှာအချင်းနေအသေးစိတ်မသိရှိရသေးဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်အဲ့ဒီမှာတိုက်ပွဲဖြစ်ခဲ့တဲ့ဥစ္စာတော့ရှိကြပါဒါမှမဟုတ်ဟိုအသေးစိတ်ချက်လက်တွေတော့ခုထိဟောပို့မလာသေးဘူးတနေ့စီလေးရုံးချက်ကရုံးချက်ကလည်းတနေ့စီပို့မလာသေးဘူး
ပြီးခဲ့တဲ့စနေနေ့တုန်းကချင်းမြင့်နယ်ပလဝမြို့နယ်ခမောင်းဝရွာဘက်မှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်တွင်လက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုတမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွက်ဖက်သွင်းမှုကို VOE ကအချိန်ချင်းဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ AA ဟာအကြံဖက်တောင်းကျမ်းသူအဖွဲ့တာဖြစ်လို့ပြပြတတ်တာချိန်မုံမှုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကနေမှာကြခဲ့ကြောင်းဇန်နဝါရီလ17ရက်နေ့ကနေပြည်တော်မှာအကျင့်မှပြုလုပ်ခဲ့တဲ့တမတော်သတင်းစာရှင်းလင်းပွဲမှာတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေပြောကြားခဲ့ပြီးနောက်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေတာပါ။ရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိပ်တောင်မောင်တော်ကြောက်တုံနဲ့ဗိုလ်နှကျုံမြို့နယ်တွေဘက်မှာတမရော်နဲ့အီအီတို့တိုက်ပွဲဖြစ်ပွားနေခဲ့ပြီးနောက်ပိုင်းဒေသခံရွာသား6000လိပါဟာစစ်ပေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကချင်ပြည်နယ်ထဲမှာဝင်းကြီး3ဦးကိုဝင်းကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စ NND ဘက်ကစုံစမ်းမဲ့သတင်းကိုဆက်ချင်ပါတယ်။ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်းကြီး3ဦးကိုပြည်နယ်ဝင်းကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောဆိုလိုက်ပါတယ်။အတိုင်မင်ခံပုဂ္ဂိုလ်ကနှုတ်ထွက်ခိုင်းတာဟုတ်မဟုတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဝင်းကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်မှာပါတီဘက်ကနေစုံစမ်းစစ်ဆေးပေးဖို့နှုတ်ထွက်ခိုင်းထားတဲ့အထက်မှာပါတဲ့ဝင်းကြီးတဦးကပေးပို့တဲ့တိုင်ကြားလွှာမှာလဲကွဲလွဲမှုတွေရှိနေတာကြောင့်အတိအကျစုံစမ်းပြီးမှပဲအဖြေပေးမယ်လို့ NND ပြောခွင့်ရကပြောပါတယ်။အကြောင်းအပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဇန်နဝါရီလ17ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လက်ညွန်ချက်အရဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကပြည်နယ်ဝန်ကြီး3ဦးကိုမိမိသဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကပြောကြားပါတယ်။နှုတ်ထွက်စတင်ဖို့ပြောထားတဲ့ဝန်ကြီးတွေကတော့ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးဦးမြင့်သိန်းလူမှုရေးဝန်ကြီးဒေါက်တာတင်းလွင်နဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအိတ်လှအောင်တို့ဖြစ်ပါတယ်။ဒီလိုစတင်ဖို့ညွှန်ကြားခံရသူတွေကစိုက်မွေးဝန်ကြီးဦးမြသိန်းကတော့ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်အပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့ပါတီဌာနချုပ်ကိုစာပေးပို့ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်။လက်ရှိပြည်နယ်ဝန်ကြီး၃ပါးနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလမ်းညွှန်လို့ဆိုရတဲ့ပတ်သက်ပြီးတကယ်လို့ဆောင်ခံခြင်းဟုတ်မဟုတ်ကိုခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကိုဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တကယ်ထွက်ခိုင်းမယ်လို့တော့ကျွန်တော်မယုံကြည်ပါဘူး။သို့တော့တရင်ရတော့ထွက်နေတယ်ကျွန်တော်တို့တိကျဘာမှကျွန်တော်တို့လုံလံမေးမြန်းလို့မရသေးပါဘူး။ဘာဖြစ်မှအမှန်တကယ်ဘာဖြစ်ခဲ့မှန်းကိုကျွန်တော်မသိဘူး
။လက်ရှိမှာတော့စိုက်မွေးဝန်ကြီးဦးမြသိန်းကဝန်ကြီးချုပ်တင်ခိုင်းထားတဲ့အတိုင်းနှုတ်ထွက်စာတင်ပြီးပြီလို့ပြောဆိုထားပါတယ်။ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်ပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့စိုက်မွေးဝန်ကြီးဦးမြသိန်းကတိုင်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့မေးမြန်းလာမှာတော့ဒေါက်တာမျိုးညွန့်က
အဖြစ်မှန်ကိုကျွန်တော်အရင်သိပြီးတော့မှကျွန်တော်ဘာဆက်လုပ်ရမလဲစဉ်းစားလို့ရမယ်ခင်ဗျာ။သူပြောတာနဲ့သူကမီဒီယာတွေပြောတာတွေကြားထဲမှာကိုပို့ရစားတော့ကွဲလွဲမှုတချို့ရှိနေပါတယ်အဲ့တော့ကျွန်တော်တို့ဘာမှမှတ်ချက်ပေးလို့မရပါဘူ
းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှ263အရနိုင်ငံတော်အပေါ်သစ္စာမစောင့်တည်တာကိုကျင်းတရားပြက်ပြားတာပေးအပ်ထားတဲ့တာဝန်ကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တစ်ချက်ချက်နဲ့ဝန်ကြီးတဦးဦးကိုဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့တိကျခိုင်မာတဲ့အချက်မရှိပဲဆွဆွဲပစ်တင်ခွင့်မရှိသလိုအတင်းအကျပ်ဖိအားပေးနှုတ်ထွက်ခိုင်းတာမျိုးကိုလည်းလုပ်လို့မရပါဘူး။လုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့နိုင်ငံတော်သမရကသာညွန့်ကြားနိုင်ကြောင်းနဲ့ညွန့်ကြားချက်ကိုမလိုက်နိုင်ရင်လည်းတာဝန်ကနေရက်စဲခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။လက်ရှိတည်ဆဲဥရေရလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့ညွန့်ကြားနိုင်တဲ့အခွင့်အာဏာကိုနိုင်ငံတော်သမရကသာပေးထားတာပါ။အခုလိုဝင်ကြီးသုံးဦးနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်လို့ကချင်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာခတ်အောင်ကဒီကနေ့မြစ်ကြီးနားမြို့မှာသတင်းတောက်တွေတွေ့ဆုံမေးမြန်းချိန်မှာအခုလိုဖြေသွားပါတယ်
။တမီးမေးတဲ့ဟာဒီအင်္ဂလိပ်ကအုပ်ချုပ်ရေးအဖွဲ့အစည်းဖြစ်တယ်။အစိုးရဆိုအုပ်ချုပ်ရေးအဖွဲ့အစည်းဖြစ်တယ်။အုပ်ချုပ်ရေးအဖွဲ့အစည်းဆိုတာသူက change of command ရှိတယ်။ဟုတ်လားအစစ်စစ်အစစ်စစ်ကိုကယ်လို့ညွှန်ကြားတဲ့ဒီလူမျိုးလုပ်စက်ပေါ့လေ။ဒါကိုလုတ်ချင်းပဲဖြစ်တယ်လို့ပဲအကဒီလိုပဲဖြစ်တယ်
ဝင်ကြီးတွေနှုတ်ထွက်ဖို့တောင်းဆန်းစုကြည်ကညွှန်ကြားတာဟုတ်မဟုတ်သတင်းတောက်တွေကမေးမြန်းတာကိုတော့ကချင်ဝင်ကြီးချုပ်ကတိတိကျကျဖြေကြားတာမရှိဘဲအထက်ကဆိုတော့အားလုံးပါတယ်လို့သာဖြေကြားခဲ့ပါတယ်ဒီတော့အတွင်းတနင်္သာရီတိုင်းဝင်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကသတင်းတွေထွက်ပေါ်နေတာရှိခဲ့ပြီးပါတီအနေနဲ့လက်ရှိမှာတော့ဒီကချင်ဝင်ကြီး3ဦးကိစ္စကိုသာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီး တနင်္လာရီတိုင်းဒေသကြီးဝင်းကြီးချုပ်ကိစ္စနဲ့ပတ်သက်လို့တစုံတရာတိုင်ကြားစာရရှိထားခြင်းမရှိလို့စုံစမ်းစစ်ဆေးရလို့ဖို့မရှိသေးဘူးလို့ဒေါက်တာမြို့ညွန့်ကပြောပါတယ်။ဒါပြင်ပါတီကနေအပီးတိုင်ထုတ်ပယ်ထားပြီးဖြစ်တဲ့အေယာဝတီတိုင်းဒေသကြီးလွတ်တော်ဒုဥက္ကဋ္ဌနဲ့ပတ်သက်လို့ပါတီအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေစီကိုလိုအပ်တယ်လို့လုံနိုင်ဖို့ပြောဆိုထားပြီးဖြစ်တာကြောင့်ဒီအပေါ်မှာဝင်ရောက်ဆွတ်ဖက်သွားမှာမဟုတ်ဘူးလို့လည်း NLD ပါတီပြောခွင့်ရဥမျိုးညွန့်ကပြောဆိုသွားပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကစံပြန်တင်ပို့ဖို့စီစဉ်နေတဲ့အကြောင်းကိုတင်ပြပေးကြပါတယ်တရုတ်နိုင်ငံဘက်ကစံပြန်ပြီးတော့တင်ပို့နိုင်မှုအတွက်တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရနဲ့မြန်မာအစိုးရဘက်ကအစိုးရဘိုင်းနဲ့ရောပုဂ္ဂလိကဘိုင်းနဲ့ပါညှိနှိုင်းဆွေးနွေးနေကြပြီဖြစ်ပါတယ်လက်ရှိမှာတော့တရားမဝင်စံတင်သွင်းတာတွေအားလုံးကိုယူနန်ဘက်ကနေပိတ်ပင်ထားသလိုတရားဝင်စံတင်သွင်းမှုအပေါ်မှာလည်းသူတို့သတ်မှတ်ထားတဲ့အခွန်နှုန်းထားကများလွန်းနေတာကြောင့်တရုတ်ကုန်တွေကမြန်မာစံတွေကိုမဝယ်တော့ဘဲနဲ့လက်ရှိမှာတော့အဝယ်အားလုံးကိုရပ်ဆိုင်းထားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။တရုတ်ကုန်တွေကမြန်မာစံကိုအခွန်မဆောင်ဘဲတရားမဝင်ဝယ်ယူနေရတယ်ကိုယူနန်အစိုးရကပိတ်လိုက်တယ်လို့တရားဝင်ခွန်ကလည်း38ရာခိုင်နှုန်းပေးဆောင်ရတဲ့အတွက်တရုတ်ကုန်တွေကမြန်မာစံကိုလက်ရှိမှာမဝင်နိုင်တော့ဘဲရန်နာထားတာပါတရုတ်ကုန်တွေကသူတို့ယူနန်အစိုးရရဲ့အခွန်ကိုရှောင်ပြီးတရားမဝင်လမ်းကြောင်းကနေမြန်မာစံကိုအများဆုံးဝယ်ယူနေကြတာဖြစ်ပါတယ်ပြည်တွင်းစံထောက်ဝက်လောက်ကတရုတ်ပြည်ကိုပို့နေရဖြစ်ပြီးအခုလိုတရုတ်ဘက်ကစံအဝယ်လျော့သွားတဲ့အတွက်စံဈေးကွက်မှာအထိုက်လျောက်နှင်းနာမှုတွေရှိရလို့မြန်မာကုန်တွေကပြောပါတယ်ဒါကြောင့်တရုတ်မြန်မာစံတင်ပို့မှုမှာနှစ်ဖက်ပြည်လည်နိုင်မဲ့တရားဝင်သဘောတူညီမှုဖြစ်လာဖို့ညှိနှိုင်းနေတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသိန်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကပြောပါတယ
်ဒီတရားမဝင်ဝဲတဲ့ဟာရှိနေတာရေနောက်ဒီဘက်ကလည်းနေဆက်မှာရောင်းနေတာရှိတာရေပေါ့နော်ဒီဟာဟိုနှစ်ဖက်ဒီလိုသွားနေတဲ့အနေထားပေါ့နော်ဟိုရေရှည်အတွက်ခိုင်မာတဲ့ဈေးကွက်တော့မဟုတ်ဘူးပေါ့ဒါပေမဲ့လည်းဟိုဒီ informal ကနေပြီးတော့ formal လုပ်နိုင်တဲ့အနေထားတစ်ခုဖြစ်အောင်တော့အားလုံးဝိုင်းစူးစမ်းနေပေါ့နော်ကျွန်တော်တို့လည်းစူးစမ်းနေတယ်အဲတော့စုကလည်းတင်ပြထားတယ်ပေါ့နော်ကိုအစိုးရဘက်ကရောညှိနှိုင်းနေတယ်ပြည်내အဆင့်နယ်ရောနောက်အခုအဆင့်နယ်ရောပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံနယ်ရောညှိနှိုင်းနေရတယ်လို့လောက်နေပါပေါ့နော်မကြခင်မှာတခုခုတော့ထူးခြားမှုဖြစ်မယ်လို့တော့မျှော်လင့်တာပေါ့လေအမှန်တကယ်တော့ကိုတို့ကဒီနယ်စပ်ကုန်သွယ်ရေးကိုလည်းဟိုကလင်းလင်းမြန်မြန်နဲ့အခက်အခဲတားဆီးမရှိလုပ်နိုင်အောင်ပေါ့နော်နောက်တစ်ခါပုံမှန်တင်ပို့ရောင်းချမှုကိုလည်းလွယ်လွယ်ကူကူလုပ်နိုင်အောင်ပေါ့ဒီနှစ်ခုစလုံးအတွက်ကိုလို့ဆွေးနွေးတာပါ
ယာရုကဖယ်ရှားခံလိုက်ရရဲ့စီးပွားကူးတန်းဝန်ကြီးဌာနကုန်သွယ်ရေးညွှန်ကြားမှုချုပ်ဦးရနိုင်ထွန်းဟာယူနန်အစိုးရနဲ့ညှိနှိုင်းတာမှာဦးဆောင်ပါဝင်ခဲ့ရဖြစ်ပြီးအခုသူယာရုကနေထုတ်ပယ်ခံလိုက်ရလို့တရုတ်ဘက်ကလည်းစံကိစ္စဆွေးနွေးတာတွေကိုပြန်ပြီးစောင့်ကြည့်နေတာဖြစ်နိုင်ကြောင်းမြန်မာနိုင်ငံစံဆက်လုပ်ငန်းရှင်များအသင်းတွဲဖက်အထွေထွေအတွင်းရေးမှူးဦးနေလင်းစင်ကပြောပါရစေ။အုံ
ညှိနှိုင်းတာကကျွန်တော်တို့ဒီယူနန်ပြည်နယ်အစိုးရနဲ့ကျွန်တော်တို့ဒီဘက်ကကုန်သွယ်ရေးနဲ့စီးပွားကူးတန်းကုန်သွယ်ရေးနဲ့ဒီနိုင်ငံအပြည့်အစုံကုန်သွယ်မှုကိစ္စတွေကျွန်တော်ညှိနှိုင်းနေကိစ္စတွေရှိတယ်အဲ့ဒီကိစ္စအရိကဥဆောင်တာကဒီကုန်သွယ်ရေးစီးပွားကူးတန်းမှာကုန်သွယ်ရေးရဲ့ဒီကြီးကဥယျာဉ်နဲ့ထုံးတာဟိုသူအဓိကထားပြီးတော့ဟိုဘက်တွေညှိပြီးတော့နိုင်ငံဆန်ဒီကုန်ပစ္စည်းဖလှယ်တာလို့ဆန်ကုန်သွယ်ရေးဆွတ်ပြီးအပစ္စည်းကုန်ပြန်လည်ကုန်သွယ်မှုတွေသူကဆောင်ရွက်နေတာလက်ရှိပြီးတဲ့ဘက်ကသူ့ကိုနားလိုက်တဲ့အခါကျတော့သူ့ဘက်ကလည်းဒီအောင်ဘယ်လိုဆက်လုပ်ရမလဲဆိုတော့သူကအခြေအနေစောင့်ကြည့်နေသဘောဖြစ်တယ်အဲ့တော့အခြေအနေကနည်းနည်းပြောရခက်တယ်
တရုတ်ယူနန်အစိုးရကစံတွေအပေါ်မှာတရားဝင်ခွန်ကို38ရာခိုင်နှုန်းသတ်မှတ်ထားလို့တရုတ်ကုန်တွေကမြန်မာစံကိုဈေးနှိမ်ဝယ်ယူကြပါတယ်။တရုတ်ဘက်ကစံမတင်ပို့ရပေမဲ့လည်းတခြားနိုင်ငံပေါင်း60ကိုတော့ရေချောင်းကနေတင်ပို့နေရရရှိရလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဒူးဥက္ကဋ္ဌဦးအောင်တန်းကပြောပါတယ်
။တရုတ်ကဒီပြည်နိုင်ငံကျွန်တော်နိုင်ငံနဲ့ဈေးပေါ်တဲ့စံတွေရှိနေလို့ရသူတို့ရှိမှစံလက်ကျန်ရှိနေလို့တရုတ်ကလက်တလုံးမသွားဘူးရဟုတ်ကဲ့ဒီမကြိုက်တာကသူတို့ပေးတဲ့ဈေးနဲ့ကျွန်တော်တို့ရှိရရှိနေဖြစ်နေဈေးနဲ့မကြိုက်တာ
ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံကတင်ပို့ရစံလုံးရှိပုံမှာပြီးခဲ့တဲ့တောက်ချနေကစပြီးအခွန်ကောက်ခံနေပြီဖြစ်ပါတယ်။ဒါပေမဲ့လည်း EU ဈေးကွက်ကိုတင်ပို့တာကစုစုပေါင်းစံတင်ပို့မှုရဲ့800ခန့်နှုန်းပဲဖြစ်ပြီးတနိုင်ငံလုံးထုတ်လုပ်မှုနဲ့ပြန်တွက်မယ်ဆိုရင် EU ဈေးကွက်ကြောင့်ထိခိုက်နိုင်တဲ့ပမာဏက200ခန့်နှုန်းပဲရှိရလို့စံဈေးကွက်မှာလွတ်ကိုင်းနေသူတွေကပြောပါတယ်။ EU ရဲ့အခွန်ကောက်ခံမှုနဲ့တရုတ်ကအဝယ်ရပ်ထားတာအကြောင်းဒေတာတွင်းနိုင်ငံတွေမှာဈေးကွက်အစ်ကိုရှာဖွေဖို့ကြိုးပမ်းရမှာဖြစ်ကြောင်းဘီနောင်စံကုန်စီတိုင်းဥက္ကဋ္ဌဦးလူမော်မြင့်မောင်ကပြောပါရယ
်ကျွန်တော်တို့ဘက်ကတော့တခြားဈေးကွက်တွေကိုဒီတဲ့ပုံရောရှာပါပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော် export ရဲ့ volume ရဲ့တစ်ဝက်က China border ကိုသွားပြီးတော့တစ်ဝက်ကဒီဘက် normal trade ကိုသွားတာပေါ့နော်။အဲ့ဒီခါကျတော့အနည်းဆုံးတော့တစ်နှစ်ကို 1 1 million နေ 1.8 million လောက်ထိရှိတာပေါ့နော်ဖြစ်စင်ပါအဲ့တော့အဲ့1 to 1.8 million ကြီးကိုကျွန်တော်တို့ကတခြား market ကိုရောက်အောင်ရွှေ့ရမယ်နဲ့ရောက် request ရှာမယ်လို့ပြောရှိတယ်ဒါမှမဟုတ်လေကျွန်တော်တို့ရဲ့အောက်ခြေအစ်စင်ပါပေါ့နော်ဌာနဆိုင်ရဲ့ဟိုဘက်နိုင်ငံကဒါတွေ့ပြီးနေအစိုးရလောက်နဲ့ညှိနှိုင်းပြီးတော့ဒါလည်းမဟုတ်နဲ့ညှိနှိုင်းလို့ရမလားအဲ့ဒါဆိုသွားလို့ရမလားဒါဆိုရင်တော့မြန်မာဆက်ဆက်လေးဘက်တော့ဟိုဆိုးပြောရမှာပေါ့နော်အချိန်လေးဒါလည်းကျွန်တော်တို့သက်ဆိုင်ဌာနဆိုင်ရာအဖွဲ့အစည်းတွေဟိုသူ့ရဲ့ UNP စအစိုးရနဲ့ညှိနှိုင်းမှုရရင်တော့ဒါမဆိုးဘူးလို့ပြောရမှာပဲဟာ
လက်ရှိပြည်တွင်းမှာစံစည်းနှုန်းတွေကျလာနေရလို့ကုန်တွေကပြောပါရယ်ဒါဟာကမ္ဘာစံစည်းကွက်မှာစံပိုရှန်နေရာကြောင့်လည်းဖြစ်နိုင်တယ်လို့ EU နဲ့တရုတ်ဘက်ကအဝေရော့သွားတာကြောင့်လည်းစံစည်းကွက်ကိုပိုပြီးထိခိုက်နိုင်ခြေရှိရလို့သုံးသပ်တာရရှိပါရယ်ပြီးခဲ့တဲ့ဗန္ဒာနှစ်မှာပြပောက်ကိုစံတဲ့စကွဲတန်ချိန်3တန်းကျော်တင်ပို့ရပေမဲ့အခုနှစ်မှာတော့တန်ချိန်7.8တန်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့မြန်မာနိုင်ငံစံစဘာအသိန်းချုပ်ကခန့်မှန်းထားကြောင်းပြောပါရယ
်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါရယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညသတင်းစီစဉ်ဒီကိုနားဆင်နေရတာဖြစ်ပါရယ်ဆက်ပြီးတော့ထောင်ချခံထားရတဲ့ writer သတင်းတော်နှစ်ဦးရဲ့အမှုအယူခံဆက်တက်မဲ့အခြေအနေကိုတင်ပြပေးကြပါရယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ချခံထားရတဲ့ writer သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရန်ကုန်တိုင်းရုံးကနေပလတ်လိုက်တဲ့အယူခံကိုတော့ပြည်ထောင်စုတရားလွှတ်တော်မှာရာဇဝတ်ပြင်ဆင်မှုဆက်ပြီးတော့တက်သွားမယ်လို့သူတို့ရဲ့ရှင်းနေဖြစ်သူကပြောပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်နိုင်ငံတော်လူ့ဝတ်ချက်ဥပဒေနဲ့2009နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာရန်ကုန်မြို့ပိုင်းကရင်တရားရုံးကချမှတ်လိုက်တဲ့အမိန်ကိုရန်ကုန်တိုင်းတရားလွှတ်တော်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာ24ရက်ကအယူခံဝင်ခဲ့ပါတယ်အဲ့ဒီယူကန်ကိုပယ်ချလိုက်တဲ့အတွက်နေပြည်တော်မှာရှိတဲ့ပြည်တော်စုတရားလွှတ်တော်မှာပြင်ဆင်မှုဆက်တက်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ရာဇဝတ်ပြင်ဆင်မှုတက်မှာနဲ့ပတ်သက်လို့ဒရင်သမားနှုတ်ရဲ့အကျိုးဆောင်ရှိနေဦးတန်းစောအောင်က VO ကိုခုလိုပြောပါတယ
်။ကျွန်တော်တို့နောက်တစ်ဖက်ကပြင်ဆင်မှုလို့ခေါ်တယ်နော်။အပြင်ဆင်မှုတွေပြင်ဆင်နေပါတယ်။အဲ့ဒါကျွန်တော်တို့ပြင်ဆင်နေပါတယ်။လောက်ပဲပြောလို့ရပါမယ်နော်။ငွေရာတရားရုံးကချလိုက်တဲ့အမိန့်ကိုအပေါ်တစ်ဖက်တက်လို့ရှိရင်ယူကန်ဆိုတာတက်ရတယ်။အဲ့ဒီယူကန်ပြီးသွားလို့ရှိရင်နောက်တစ်ဖက်ဆက်တက်မယ်ဆိုလို့ရှိရင်ပြင်ဆင်မှုနော်ဥပဒေပိုင်းဆိုင်ရာပြင်ဆင်မှုလို့ခေါ်လို့လည်းမတော်လို့ရမယ်နော်
ပြည်စမှုတက်ဖို့မိသားစုစီကခွင့်ပြုချက်ရထားပြီးရိုက်တာသတင်းတော်နူးကလည်းသဘောတူရလို့တန်းစောအောင်ကပြောပါတယ်
ပြီးခဲ့တဲ့အပတ်ကဝါလုံးနဲ့ကျဆိုးလုံးနဲ့တွေ့တယ်တွေ့တဲ့အခါမှာသူတို့တွေကဒီနေပြည်တော်ကိုတက်ဖို့တော့သဘောတူရပေါ့နော်အမိသားစုစီကခွင့်ပြုချက်ရပြီးဝါလုံးနဲ့ကျဆိုးလုံးကလည်းသဘောတူတယ်ကျွန်တော်ထင်တယ်7လဇန်လောက်ချင်မလားမသိဘူးနော်ဖေဗရူလာပထမပတ်တော့မတူပြဘလောက်မှဖြစ်နိုင်တယ်နော်
ရန်ကုန်တိုင်းကကိုဝဲလုံးနဲ့ကိုကျော်စိုးတို့ကိုရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းကြီးခဲ့တာဖြစ်တယ်လို့တရားခွင်မှာထွက်ဆိုခဲ့တဲ့တရားလူပြတပ်တွေဒူရဲမှုအမိုးရံနိုင်ဟာရဲစည်းကမ်းဖောက်ပြတဲ့ဆိုပြီးထောင်နဲ့တနစ်ချမှတ်ခံထားတာရှေးလာမယ့်ဖေဖော်ဝါရီလထဲမှာပြန်လည်လွတ်မြောက်လာမှာလည်းဖြစ်ပါတယ်။သတင်းတော်နှုတ်မှုကတော့ကိုလာကြဆစ်ဆီးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးကထောင်နဲ့9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းတော်နှုတ်ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာရွာသားစေဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တာကိုရိုက်တာသတင်းဌာနအတွက်စုံစမ်းဖော်ထုတ်ရေးသားနေစီမှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။အဲ့ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတပ်မတော်ကတည်နှက်စုံစမ်းစစ်ဆေးတာလုပ်ခဲ့ပြီးတပ်ဖြတ်မှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေဒေသခံတိုင်းရင်းသားတွေကိုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။သတင်းတို့နဲ့ဖမ်းဆီးထောင်ချခံရတဲ့ကိစ္စပေါ်အခုလိုအရသာဆိုရလက်ထက်သတင်းလွှင့်လက်ခွင့်ပေါ်မေးခွန်းထုတ်တာလည်းရှိနေပြီးသတင်းသမားကာကွယ်စောင့်ရှောက်ရေးဖွဲ့တွေကလည်းရှုံချထားကြပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားကြပါတယ်။ဒါအပြင်အရင်သမရဟောင်းသိရှင်ဆိုရလက်ထက်ကတည်းကအခုမြို့သားဒီမိုကရေစီဖွဲ့ချုပ်အရသာဆိုရလက်ထက်မှာသတင်းသမားတွေကိုအမှုဖွင့်တရားစွဲတာဖမ်းဆီးထောင်ချခံရတာတွေပုံများလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တနင်္လာညချက်ရဲ့သတင်းလှော်ရီကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလှော်အစီအစဉ်နဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိတာမို့ဆက်လက်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇန်နဝါရီလ22ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်အခုပြောချင်တာကတော့လူသားအလုံးဟာဘဝတစ်ခုကိုရလာပြီဆိုရင်မိမိတို့ကြိုင်းနေတဲ
့ရန်ကုန်မြို့ကဦးတီဟာရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေတဲ့ကစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြမဆန်တင်ပို့မှုအပေါ်မှာEU ဥရောပသမ္မတကအခွန်ကင်းလွတ်ခွင့်ပေးထားတာကိုအဆုံးသတ်လိုက်ပါပြီပြည်ပဈေးကွက်ခိုင်မာမှုအားနည်းနေတဲ့မြမဆန်လောကအတွက်ဥရောပဈေးကွက်ကိုပါဆုံးရှုံးရမယ့်အခြေအနေရှိနေတာကြောင့်နောက်ထပ်အထိနာစရာဖြစ်ပါတယ်တခြားအစားတို့ဈေးကွက်ကိုရှာဖို့ကြိုးစားနေပေမဲ့ရေးရရရမရှိသေးတဲ့အခြေအနေကြောင့်ပြည်ပဆန်တင်ပို့မှုကတိတိတသားကြဆင်းသွားမယ်လို့သုံးသပ်ထားကြပါတယ်ဒီပေါ်မှာစံကုံတဲ့ကြီးများအတိုင်းဝိုင်းကြမှာဘယ်လောက်ပြင်ဆင်ထားပြီးပါပြီလဲလယ်သမားတွေအတွက်စံဈေးနှုန်းကြိုတင်ခန့်မှန်းချက်တွေကိုတော့မြန်မာနိုင်ငံစံတဘာအသင်းချုပ်ရဲ့အမှုဆောင်ဒေါက်တာစိုးထွန်းနဲ့ဆွေးနွေးထားတာကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရအောင်ပါမတ်တိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒေါက်တာစိုးထွန်းရှင်ဒီဥရောပဈေးကွက်မှာမြမဆန်ကအရင်တုန်းကတော့အခွန်မပေးရဘူးပေါ့နော်ဒါပေမဲ့2019နဲ့3နှစ်ဆက်တိုက်အခွန်ကောက်မယ်လို့ဒါဥရောပသမဂ္ဂဘက်ကကြေညာပါတယ်ဆုံးဖြတ်လိုက်ပါတယ်မြမဆန်ကဒီဥရောပဈေးကွက်ဆုံးရှုံးသွားနိုင်ခြေရှိပါသလားရှင်ဈေးကွက်ပြိုင်ဆိုင်နိုင်မှုရှိပါဦးမလားဆရာ
ကျွန်တော်တို့ကဥရောပဈေးကွက်ကိုတင်ပို့တာတော့လေမနေ့ကဒီတန်ချိန်3000ကျွန်တော်တို့တင်ပို့နေတဲ့အခြေအနေမှာဥရောပကိုသွားတာတန်ချိန်4000လောက်ရှိတာပေါ့နော်တန်ချိန်၄သိန်းထဲမှာကျွန်တော်တို့ကဇကွဲကတန်ချိန်၃သိန်းရယ်ဆန်ကတန်ချိန်၃သိန်းပေါ့နော်တန်ချိန်၃သိန်းဆန်ထဲမှာသူကနှစ်မျိုးပေါ့အမရဆန်လုံးရှိတယ်အမရဒီဆန်အလက်စားတယ်ဟောအဲ့တော့ကျွန်တော်တို့ကဒီကနေ့အခုသူတို့ GSC ထုတ်မယ်ဆိုရင်ဆန်မျိုးစားအမရဆန်လုံးရှိတယ်အမျိုးသားတစ်မျိုးပဲ GSC ထုတ်တာပေါ့နော်အဲ့တော့ဒါတင်ပို့မှုအားလုံးရဲ့၁၀၀ကျော်လောက်ပဲကျွန်တော်ပမာဏရှိပါတယ်အဲ့တော့ဈေးကွက်ရပြောရင်တော့လေဒီဥရောပကက GSC ထုတ်တဲ့ဟာကတော့ဒီကွာအားလုံးပဲတည်ရတဲ့အောင်ဖြစ်တဲ့အတွက်ကြောင့်မလို့အမှန်တော့အများကြီးတော့ချိန်မှမှုတော့မရှိပါဘူး။
အဲ့တော့ဥရောပဈေးကွက်ကိုဒီပြီးခဲ့တဲ့2018တုန်းကတင်ပို့နိုင်ခဲ့တဲ့ပမာဏပေါ့နော်ဒီဆန်လုံးရှည်တင်ပို့နိုင်မှုကရောဆုံးရှုံးသွားနိုင်ခြေရှိပါသလားရှင
်။အဲအဲ့ဒီကတော့ဆုံးရှုံးသွားမဲ့သဘောရှိပါတယ်။ကျွန်တော်တန်ချိန်5000လောက်ရှိတာပေါ့နော
်။အဲ့တော့ဆုံးရှုံးမှုကတော့သိမ့်မကြီးဘူးပေါ့နော်ဆရာတို့ပြောတန်ချိန်5000လောက်ပဲရှိတ
ယ်။ပမာဏပြောရင်တော့
ဟုတ်ကဲ့
မများဘူးပေါ့နော်ကျွန်တော်အမှတရုတ်ပြည်ဆိုရင်တန်ချိန်တန်းဝဲတော့ကျွန်တော်တို့သွားရပါတော့နော်ဒါနဲ့ရှင်တော့ပမာဏအများကြီးတော့မရှိပါဘူ
းဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီဆန်လုံးရှည်စိုက်ပျိုးတဲ့လယ်သမားတွေအတွက်ပေါ့နော်သူတို့ကရောပြီးခဲ့တဲ့နှစ်ကတော့ဒါဥရောပဈေးကွက်ကိုဈေးကွက်တစ်သဘောမျိုးဖြစ်မဲ့ထင်ပါတယ်ပို့နိုင်ခဲ့တယ်ဆိုတော့ဒီဆန်လုံးရှည်စိုက်တဲ့လယ်သမားတွေအတွက်ရောဆုံးရှုံးမှုပေါ့နော်ရှိနိုင်ပါသလားဆရာ
အဲတူတော့ဖြစ်နိုင်ပါတယ်ဒါတော့ကျွန်တော်တို့ကတော့ဂျန်ငယ်လုံးချုပ်ပြီးတော့ဟိုပမာဏမများဘူးဆိုမြင်တကယ်တမ်းကျတော့ဒီလက်သမားတွေဒါတွေဆက်ပြိုးတဲ့ဆန်လုံးရှည်လက်မနာဆန်ရှည်ဆက်ပြိုးတဲ့လက်သမားပေါ့ဒီဆန်ရှည်ကိုတင်ပို့နေရဲ့ကုန်တယ်ရောပေါ့နော်သူတို့တို့ကတော့လက်ရှိနေတာမှာရုပ်ရည်ဈေးကွက်တဲ့ချက်ချင်းရဖို့မရှိသေးတဲ့အတွက်ကြောင့်မို့တော့သူတို့တို့ကတော့လူဝချင်းအနေနဲ့ကတော့တိကျမှုရှိပ
ါဒီအပြင်ကိုတရုတ်ဖက်ကိုထွက်နေတာကတော့ကျမတို့နားလည်တဲ့လောက်ဆန်ချမ်းပေါ့နော်ဇကွဲလိုဟာမျိုးဟိုထွက်နေတယ
်ဆို
တော့အခုဆန်လုံးရှည်ရောက်တော့ရောတခြားဈေးကွက်ပေါ့အစားထိုးဥရောပဈေးကွက်လို့အစားထိုးဈေးကွက်မျိုးရှာနိုင်မဲ့အလားလာရောဆရာရှိပါလား
အဲကျွန်တော်တို့ချက်ချင်းရတော့မရနိုင်ဘူးပေါ့နော်ဒါမဲ့လည်းရှာဖွေဖို့တော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်ဒါမဲ့ချက်ချင်းအခုဘယ်ဈေးကွက်ရမလဲဆိုတဲ့ဟာတော့ကျွန်တော်မပြောနိုင်ဘူးပေါ့နော်
အဲ့တော့ဒီစံစဘာအထွန်းနှုံးတိုးဖို့အဲဒီစံစဘာအချောက်ခံနီးပညာဒီအသုံးဖို့ဆိုပြီးတော့ဒါမြန်မာလယ်သမားလောကမှာလည်းတိုက်တွန်းနေကြတာရှိပါတယ်ဆိုတော့စံစဘာကအထွန်းနှုံးတိုးရုံနဲ့မဟုတ်ဘဲနဲ့ဈေးကွက်ကလည်းတေချာဖို့တော့လိုတယ်လို့ထင်ပါတယ်ဒီလယ်သမားတွေအကျိုးအမြတ်အတွက်ပေါ့နော်ဆရာအဲ့တော့လယ်သမားတွေအကျိုးအမြတ်ကလည်းဆရာတို့လိုတာကုန်တယ်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ထဲမှာမူတည်နေတယ်လို့ထင်ပါတယ်ဆိုတော့ဒီစီးပွားရေးစံလောကကဒီပြပပို့ကုန်ပေါ်မှာအော်ပြပဈေးကွက်ပေါ့နော်ဟိုတစ်နှစ်တစ်နှစ်စံဈေးနှုန်းကိုဟိုတည်တည်ငြိမ်ငြိမ်ဖြစ်လာနိုင်အောင်တွက်ချက်နိုင်ဖို့အထီးဈေးကွက်ရှာနိုင်တဲ့အခြေအနေရှိနေပါပြီလားဆရာဘလို့ခက်ခဲတွေရှိနေပါလဲ
ဟိုလက်ရှိနေတာပါတည်ငြိမ်မှုမရှိဘူးနော်ကျွန်တော်စံဆိုရင်ဒါမနစ်ကတန်းကြီး3တန်းခွဲဆိုပြီးစံချိန်ကြီးတင်နေတယ်ဒီနေ့တန်းကြီး2တန်းပြို့တော့မလဲလောက်ရမယ်နေတာရှိတယ်ပေါ့ဒီကတော့ကျွန်တော်တို့အနေနဲ့လောက်ရမှာတော့ပုဂ္ဂလိကခန္ဓာတွေမရဘူးနော်သူဝခန္ဓာကလည်းဂျီယူဂျီပေါ့နော်ဂါဗန်တို့ဂါဗန်နမယေထုစာချုပ်ဆုပ်စုတော့ရေးကြည့်ရလို့မြင်ပါတယ်ဟိုဥပမာလေးပြောရမယ်ဆိုရင်ဒါကျွန်တော်တို့ဒီစံရှေမျိုးစောက်ဥရောပသမဂ္ဂ DSP ထုတ်တာဗမာတွေမဟုတ်ပါဘူးကမ္ဘောဒီးယားကကျွန်တော်တို့ကချုပ်တာပေါ့နော်နိုင်ငံကတော့ GSP ထုတ်။အဲဒီအချိန်မှာကမ္ဘောဒီးယားဝန်ကြီးတော်ကတရုတ်နိုင်ငံအောင်သွားပြီးဒီစံလုံးသူတို့စံရောင်းချဖို့ကြိုးစားပြီးစာချုပ်ထုတ်ဖို့အတွက်သူတို့ဆော့ဝဲခက်တာတွေ့တယ်။ကျွန်တော်အစိုးရအနေနဲ့လည်းဟိုကလိုကြီးကြီးကြီးရောင်းချနိုင်အောင်ဆော့ဝဲပေးမှာပဲဒီကတော့အဆင်ပြေမယ်ဈေးကွက်ပူကြီးကြေကြာမယ်လို့မြင်ပါတယ
်။ဟုတ်ကဲ့ရှင်။အဲ့တော့ဒီတရုတ်ဘက်ကိုမြန်မာဆန်ကအများဆုံးထွက်နေတယ်လို့ကျွန်မသိထားပါတယ်ဆရာ။အဲ့တော့တရုတ်နယ်မြန်မာအစိုးရကြားမှာဆရာပြောသလိုကြီးတူကြီးဒီစံကိစ္စညှိဖို့အစိုးရအနေနဲ့ဗမာခက်ခဲနေပါတယ်သူတို့ဘက်ကမလုတ်နိုင်တဲ့လက်လန်းမမီတဲ့အနေအထားမျိုးရှိနေလားဒါမှမဟုတ်လုတ်ချင်စိတ်ကိုယော့နေနေတာလားရှင်ဘလို့တွေ့ရပါလဲဆရာ
အဲတော့ကျွန်တော်တို့ကလက်ရှိနေတာလေးတော့ဂျီလူဂျီလက်မှတ်ရေးဥသာချင်းတော့မရှိသေးဘူးเนาะအဲတော့အစိုးရအနေနဲ့ဒီနေ့ရပြဝင်းခဏရဲ့အနေနဲ့ဂျီလူဂျီလက်မှတ်ရေးထိုးနေတော့တော့တောက်ရဖို့တော့လုံနေတော့မြင်ပါအဲအစိုးရတန်း၃နှစ်အတွင်းမှာတော့ဂျီလက်မှတ်ရေးထိုးရတာတော့ကျွန်တော်တွေ့ရတော့မကြားမိကြတော့ဘူးเนาะ
ဒီလက်ရှိစံဈေးကွက်အနေထားပေါ့နော်စံဈေးကလက်ရှိထက်ကျသွားဖို့ရှိသေးလားဆရာအကြံပြအဖြစ်ပေါ့နော်ရှေ့မျှော်ပြီးတော့ဆရာခုနပြောရတော့တင်ပို့ဖို့ပြပတင်ပို့နိုင်မှုကတော့ယော့သွားနိုင်တယ်လို့ဆရာတို့ခန့်မှန်းထားပါတယ်ကျွန်မလည်းဟိုစောင်းမားတွေမှာဖားရပါတယ်ဆိုတော့စံဈေးနှုန်းကရောဘယ်လိုဖြစ်လာနိုင်ပါသလဲရှင်ဆရာ
ကျွန်တော်ဆိုရင်ကလူစဘာပေါ်တဲ့ချိန်မှာနော်ဒါမဲ့ဒီမတ်လကိုဒီပဲမြေလောက်မှာလူစဘာပေါ်တဲ့ချိန်မှာတော့စဘာဈေးစတင်နိုင်တဲ့အနေအထားမျိုးစုံတွေ့နိုင်ပါတယ်ဒါတည်းဒီကောနော်
ဆရာဈေးကွက်မသေးကြတဲ့အတွက်ကြောင့်လားဘလို့အချက်တွေကြောင့်ပါလဲရှင်
မှန်ပါတယ်ဈေးကွက်မသေးကြဘူးဒီပါပို့တဲ့ရောကြပါလေဆရာ
ဟုတ်ကဲ့ပါရှင်ဆရာအဲ့တော့ပြည်တွင်းမှာရောစံစဘာကပြည်တွင်းဈေးနှုန်းတက်မှာကိုလည်းပူနေကြရတဲ့အနေအထားလည်းရှိတော့ပြည်တွင်းဈေးနှုန်းအနေနဲ့ရောဘလို့မျိုးကြုံတွေ့နိုင်ပါလဲဆရာ
ပြည်တွင်းဈေးနှုန်းတော့တက်ဖို့တော့အသိမြင်ပါဘူးဆရာကတော့ဒါပြည်တွင်းဒီပါချိတ်ဆက်နေရပါဘောနော်ကျွန်တော်မနေ့ကစံဈေးတက်တယ်ဆိုတာလဲစံတန်းချင်း3000ဝဲကျော်ဒီပါကိုပို့လို့စံဈေးထိုင်းဆောင်ကောင်းနေတာဘောနော်ဒီနေ့ကတော့ဒါစံသွားမယ်ဆိုရင်ပူရှမ်းမဲ့သဘောရှိတာဗောနော
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ဆရာဒေါက်တာဆုထွန
်းမတ်တင်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောက်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတင်ဆက်ခင်မှာတော့မနက်ဖြန်အင်္ဂါညဓာရိုက်လေးလိုက်အစီအစဉ်ဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲနားဆင်ပါရှင်
ရခိုင်ပြည်နယ်တွင်ရိုဟင်ဂျာအရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြပအကြက်တဲတွေကြုံနေရချိန်မှာအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စားဝတ်နေရေးပုံမှုခက်ခဲလာမဲ့အနေအထားရှိနေပါတယ်။ဒါကြောင့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့ကြုံနေရတဲ့ရခိုင်အကြက်တဲနဲ့ပတ်သက်လို့အာဏာပိုင်တွေအနေနဲ့ဘယ်လိုကင်တွေဖြစ်ရှင်းတင်တယ်လဲဆိုတာသုံးသပ်အဖြေရှာကြရအောင်ပါ။တော်ရရှင်တွေရဲ့အမြင်သဘောထားတွေကိုလည်းသိလိုပါတယ်။မေးမြန်းဆွေးနွေးလိုသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေးလံအစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆတွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823955လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
နက်ဖြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီသတင်းပတ်မှာတော့ရှေ့ပြေးနည်းပညာတွေကိုသုံးပြီးတော့မတန်ဆွမ်းသူတွေအမြင်အာရုံချုပ်ယွင်းသူတွေအတွက်အထောက်အကူဖြစ်စေမဲ့တီထွင်မှုတွေပစ္စည်းစမ်းတွေရဲ့အကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားတာနားဆင်ပါရှင်။
နေမှုထိုင်မှုဘဝတွေတိုးတက်အောင်ဤပညာအခြေခံတဲ့အသုံးဆောင်ပစ္စည်းတွေအပြိုင်ထွင်နေကြတဲ့အထက်မှာမတန်ဆွမ်းသူတွေအတွက်တီထွင်မှုတွေလည်းအမျိုးစုံရှိပါတယ်။နောက်ဆုံးပေါ်တီထွင်မှုတွေကိုပွဲထုတ်ပြသတဲ့ CES Electronic ကုန်စည်ပြပွဲကြီးမှာ Artificial Intelligence ဉာဏ်ရည်တုနဲ့စက်ရုပ်ဤပညာတွေကိုအဓိကသုံးပြီးတော့မတန်ဆွမ်းသူတွေ၊ကျန်းမာရေးဆောင်ရှားမှုအကူအညီလိုနေသူတွေအတွက်ပစ္စည်းမျိုးစုံကိုမိတ်ဆက်သွားခဲ့ကြတာတွေ့ရပါတယ်။အမြင်အာရုံချို့ယွင်းလို့မမြင်နိုင်ကြသူတွေအတွက်ရှေ့ပြေးကင်မရာနည်းပညာသုံးပြီးတော့မြင်နိုင်အောင်လို့ e-site ဆိုတဲ့မျက်မှန်ကိုလည်းအရင်ရောင်းစေးထက်40ရာခိုင်နှုန်းလျှော့ပြီးတော့ဒေါ်လာ 9,950 နဲ့ရောင်းမယ်လို့ကြေညာခဲ့ပါတယ်။ e-site မျက်မှန်ကတာမန်မျက်မှန်မျိုးမဟုတ်ပါဘူး။မျက်လုံးရှိတက်တဲ့မှာကြည်လင်ပြတ်သားတဲ့ high resolution screen ပါတဲ့မျက်မှန်ဖြစ်ပါတယ
်။ It houses a high speed high definition camera. That camera captures what's in front of a person who lives with vision loss and then enhances the footage.
နံပါတ်အပြင်ဘက်အချမ်းမှာပါတဲ့ကင်မရာကမျက်စိရှိကမြင်ကွင်းကိုအရေးသွေးကောင်းအောင်လို့ဗီဒီယိုရိုက်ပြီးတော့မျက်လုံးရှိတက်တဲ့ကစကရင်မှာပြပေးတယ်ဆိုတာကို e-site ကဈေးကွက်မြင့်နေတဲ့တာဝန်ခံကရှင်းပြနေတာပါအထူးတီထွင်ထားတဲ့ကွန်ပျူတာ software ကမျက်စိကန်းနေသူတယောက်နီးပါအမြင်အာရုံချို့ယွင်းနေသူတွေကိုမြင်ရနိုင်လောက်တဲ့အထိကိုပုံတွေကိုလှုပ်ပေးထားလို့အကောင့်တိုင်းမြင်ရနိုင်တယ်လို့မျက်မမြင်အဖြစ်သတ်မှတ်ခံထားရတဲ့ Rosa Hernandez ကလည်းရှင်းပြပါတယ
် He born visually impaired I was born legally blind with the unit I'm seeing things for the first time
မွေးရပါအမြင်အာရုံချို့ယွင်းနေလို့သူ့ကိုမျက်မမြင်လို့တရားဝင်သတ်မှတ်ခံထားရသူ Rosa က e-site မျက်မှန်ကြောင့်အရင်ကမမြင်နိုင်တာတွေကိုမြင်ရတွေ့ရပြီလို့ပြောပြပါတယ်ဒီမျက်မှန်ကသူ့လိုမျက်မမြင်တွေအတွက်အပြောင်းလဲကြီးပြောင်းလဲသွားစေနိုင်တဲ့မျက်မှန်လိုတော်မှာဆိုပါရယ်အမြင်အာရုံချို့ယွင်းနေသူတွေအနေနဲ့ e-site မျက်မှန်ကိုသုံးရင်တခြားသူတွေရဲ့မျက်နှာတွေကိုမြင်ရနိုင်မယ်ဈေးဝယ်နိုင်ထမင်းဟင်းချက်နိုင် TV ကြည့်နိုင်မယ်သတင်းစာဖတ်နိုင်ရုံနဲ့မကဘူးကားတွေရထားတွေကိုလည်းအဖို့မပါပဲစီးနိုင်မယ်ကျောင်းသင်ကန်းတွေထဲမှာစာတင်နိုင်မယ်အလုပ်တောင်မှလုပ်လို့ရမယ်လို့ e-site ကုမ္ပဏီကပြောပါရယ်ကွန်ပျူတာညာရီရုအပြင်မျက်နှာမှတ်မိတဲ့ဤပညာဆက်ရုပ်ဤပညာတွေသုံးပြီးတော့ဘိန်းတက်ကလက်ထိုင်းကိုမျက်နှာအမှုအရာနဲ့မောင်းခိုင်းနိုင်မဲ့ဆက်ကိုလည်း Intel Company နဲ့ Hubox Robotics ကုမ္ပဏီတို့ပေါင်းပြီးတော့ CES ပြပွဲကြီးမှာပြသခဲ့ကြပါတယ်။ Computer Processor တွေကိုထိတ်တန်းကတီထွင်နေတဲ့ Intel က Hubox Robotics ဆက်ရုပ်ဤပညာကုမ္ပဏီနဲ့ပေါင်းပြီးတော့မျက်နှာအမှုအရာပေါ်လိုက်ပြီး AI ဤပညာနဲ့ဘယ်လိုလုပ်ရင်ပါခိုင်းနိုင်ဆိုတာသိနိုင်မဲ့ Real Sense Camera Set ဖြစ်ပါတယ်။
So we knew that we could use our experience in robotics and deep learning to translate that smile into commands to control her.
Willy 7 လို့ခေါ်တဲ့ဆက်ကိုဘိန်းတက်ကလက်ထိုင်းမှာတတ်ထားရင်အပြုံအမဲ့နှကန်းစူတာစတဲ့မျက်နှာအမူအရာပေါ်လိုက်ပြီးတော့ဘိန်းတက်ကလက်ထိုင်းကိုမောင်းနှင်လို့ရပါတယ်
။ The wheelchair was a little awkward at first. Using facial expressions instead of other manual forms of movement was a little confusing, but once you use it for a decent amount
ဘိန်းတက်ကလက်ထိုင်းကိုအားကိုးသွားနေရတဲ့မတန်ဆွမ်းသူ Eric Ingram က Willy 7 set သုံးရတဲ့အတွေ့အကြုံကိုပြောပြနေတာပါ။ဘိန်းတက်ကလက်ထိုင်းကိုအရင်ကလိုမျိုးလက်နဲ့ထိန်းချုပ်ပြီးတော့မောင်းတဲ့အစားမျက်နှာအမှုအရာအမျိုးမျိုးလှုပ်ပြီးမောင်းရတာမို့အစပိုင်းမှာတိတ်အဆင်မပြေလှပါဘူးတဲ့။ဘလို့အမှုအရာလုပ်ရင်ဘဲကိုသွားတယ်ဆိုတာကိုလည်းစဉ်းစားကြအောင်လုပ်ရတယ်။စဉ်းစားရသွားတော့တိတ်ကိုအဆင်ပြေသွားတယ်လို့သူကပြောပြနေတာပါ။လေဖြတ်ထားလို့ပဲဖြစ်ဖြစ်အာယုံကြောအားနည်းလို့ပဲဖြစ်ဖြစ်ပါကင်ဆန်လိုယောဂပဲဖြစ်ဖြစ်လက်ချောင်းတွေအကွေးဆန်းလှုပ်ဖို့ခက်ခဲလို့ပစ္စည်းတွေကိုမကင်နိုင်တော့တဲ့လူတွေအတွက်ဆက်ရုပ်လက်အိတ်ကိုလည်း CES ပြပွဲမှာပြသသွားပါသေးတယ်
။ Actually like if this device helps them to be able to close their hand by themselves so that they can do basic activities like toothbrushing opening the door
coffee ကွက်မကင်နိုင်သူတွေသဘောတန်ကင်ပြီးသွားတိုက်ဖို့ခက်နေသူတွေတကားလက်ကင်ကိုလှည့်မဖွင့်နိုင်သူမျိုးတွေအတွက်သူတို့ရဲ့ဆက်ရုပ်လက်အိတ်ကအသုံးဝင်မယ်လို့ NeoFed Company က CEO ကရှင်းပြနေတာပါ Bluetooth controller နဲ့လက်ချောင်းတွေအကွေးအဆန့်လုပ်လို့ရအောင်လို့ leather လက်အိတ်မှာ battery အသုံး titanium wire စနစ်ကိုတတ်ထားပါတယ်ဒီလက်အိတ်ကိုအခု2019ခုနှစ်မှာရောင်းဖို့စီစဉ်ထားပြီးတော့တစ်ခုကိုဒေါ်လာ2000ဝန်းကျင်နဲ့ရောင်းမယ်လို့ပြောပါတယ် အခုလိုမျိုးခန္ဓာကိုယ်လှုပ်ရှားသွားလာမှုပိုင်းချွတ်ယွင်းနေသူတွေအတွက်နည်းပညာသောအထောက်အကူပစ္စည်းတွေရှိသလိုမှန့်ညံချွတ်ယွင်းသူတွေအတွက်ဆက်ပစ္စည်းတွေကိုလည်း Las Vegas မြို့မှာလှုပ်သွားတဲ့ CES ပြပွဲကြီးမှာပြသသွားကြပါတယ်။ကျန်းမာရေးအတွက်မဖြစ်မနေတောက်ဆရာလိုတဲ့ဈေးတွေကိုအချိန်မမှန်တောက်နိုင်အောင်လို့ Pillow Health ဆိုတဲ့ဆက်ကိုထွင်ထားပါတယ်။အဖို့မရှိပဲတယောက်တည်းနေကြတဲ့အသက်ကြီးရွယ်အိုတွေကိုအထောက်အကူပြုတဲ့ပစ္စည်းတွေရဲ့ဈေးကွက်ကပိုပိုပြီးတော့အကျိုးအမြတ်ရလာချိန်မှာသူတို့အတွက်အခုလိုဆက်ရုပ်လေးတွေကိုအပြိုင်ထွင်လာကြတာဖြစ်ပါတယ
် Pillow Health is a healthcare assistant but it's voice activated
အသံနဲ့အမိန်ပေးခိုင်းနိုင်တဲ့ဆက်လေးတွေကိုဈေးတွေထည့်ထားရင်အချိန်တန်တာနဲ့ကိုတောက်ရမယ့်ဈေးတွေကြလာပြီးတော့ဈေးတောက်ဖို့တတိပေးပါတယ်အဲဒီဆက်မှာမျက်နှာမှတ်မိတဲ့စနစ်ကိုတတ်ထားလို့ကိုကလွဲလို့တခြားသူဆေးတောက်သွားမှလည်းပူစရာမလိုဘူးလို့ Pillow Health Company က CEO ကရှင်းပြပါတယ
်။ I am Pillow, your home care companion. I can manage your medications, deliver your daily care plan, and help keep track of your wellness data. Would you like me to show you a snapshot of your day?
ဆရာဝန်ပြရမယ့်ရက်တို့ကျန်းမာရေးနဲ့ညီညွတ်အောင်စားတောက်ဖို့လေ့ကျင့်ခန်းလုပ်ဖို့ကိုလည်းဒီဆက်ကလေးကအတန်ထွက်သတိပေးနိုင်ပါတယ် Pillow Health ဆက်ကိုလောလောဆယ်အမေရိကန်မှာသာဝယ်လို့ရသေးပြီးတော့ဒေါ်လာ449ဒေါ်လာပေးရမှာပါခေတ်ရှိပြည်ဤပညာတွေသုံးပြီးတော့ဈေးခန်းပစ္စည်းတွေအပြိုင်ထွင်နေကြချိန်မှာအခုလိုမျိုးတကယ်လိုအပ်နေသူတွေအတွက်တည်ထွင်မှုတွေကိုများများပိုလုပ်ကြဖို့အတွက်တိုက်တွန်းမှုတွေလည်းပို့ပြီးတော့ရှိလာနေပါရဲ့ရှင်
မဆုမြတ်မော်အစီအစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မယေးသန္တာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆေးနဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့အမေရိကန်အနုပညာလောကမှာကြားနေရတဲ့လိန်စော်ကားမှုဆွဆွဲခံရတဲ့သတင်းတွေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူထူထွားတာတွေကိုပြောပြပေးသွားပါမယ
်
အမေရိကန်မှာရောကဘာပေါ်မှာပါအရန်ဝန်နာမည်ကြီးရဲ့ pop ဆိုတော့ Taylor Swift ကသူ့ချစ်တဲ့ပရိသတ်တွေကိုနှစ်သက်ကိုလက်ဆောင်နေနေ Taylor Swift Reputation ဖျော်ဖြေခီးစဉ်ဗီဒီယိုကိုဒီဇင်ဘာလ31ရက်နေ့ Netflix မှာစပြီးတော့ပြသပေးမှာပါ Taylor Swift ကသူ့ရဲ့လက်ဆောင်အကြောင်းကိုသူ့ရဲ့29နှစ်မြောက်မွေးနေ့ဖြစ်တဲ့ဒီဇင်ဘာ23ရက်နေ့တုန်းက Instagram လူမှုကွန်ရက်အစာမျက်နှာပေါ်မှာကြီးညာသွားတာပါသူ့ရဲ့ဗီဒီယိုမှာအလှမီးတောက်တွေမီးပန်းတွေပြီးတော့နိုင်ငံဆောင်ကဆင်မြင့်ဖျော်ဖြေပွဲပေါင်းစုံနဲ့63ပေအရှိမွေးဟောက်ကြီးကယ်ရင်တို့ပါဝင်ပါတယ်။ Taylor Swift ရဲ့ reputation ဖျော်ဖြေခီးစဉ်ကမျိုးတစ်မျိုးကိုဒေါ်လာ103တန်းလောက်ဝင်ငွေရခဲ့ပြီးတော့ American ပြည်သူ၊ Canada, Britain, Australia နဲ့ Japan နိုင်ငံတို့ကအားစားရော50ကျော်မှလိုက်ပြီးတော့ဖျော်ဖြေခဲ့ပါတယ်ရှင်။American ကနာမည်ကြီး R&B အဆိုတော် R Kelly ကလိမ်မိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တာတွေရှိတယ်ဆိုပြီးတော့ရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ဟာလုံးဝအမှန်ကန်မဟုတ်ပါဘူးလိမ်ညာတွေပါလို့ R Kelly ရဲ့ရှေ့နေတွေကပြောသွားပါတ
ယ် But there's no evidence that any of it happened. Mr. Kelly is obviously a very public person.
Surviving R Kelly ဆိုတဲ့ကောင်းစဉ်နဲ့စုစုပေါင်း6နာရီအရှိရှိတဲ့မှတ်တမ်းရုပ်ရှင်တစ်ခုကိုဒီလောက်အစပိုင်းမှာပဲ American ရုပ်သံလိုင်းတစ်ခုဖြစ်တဲ့ Lifetime ရုပ်သံလိုင်းကနေပြသွားပါတယ်အဲ့မှာ Grammy ဂီတဆုရှင်နာမည်ကျော် R Kelly ကအမျိုးသမီးတွေတခါတလေအသက်မပြည့်တဲ့ကလေးမလေးတွေတောင်ပါသေးတယ်လို့ဆိုပါတယ်သူတို့ကိုလိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်ဆိုပြီးတော့အဲ့ဒီအစီအစဉ်ထဲမှာပြောထားပါတယ်အသက်52နှစ်ရှိပြီဖြစ်တဲ့ R Kelly ဟာ I believe I can fly ဆိုတဲ့သူချင်းနဲ့အထူးနာမည်ကျော်ခဲ့တာဖြစ်ပြီးတော့သူကိုယ်တိုင်လည်းဒေးတက်ပြားထုတ်လုပ်သူတူဖြစ်ပါတယ်အခုနှစ်ပိုင်းတွေအတွင်းမှာသူလိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးတော့သူကဒါကိုညှင်းဆိုထားပါတယ်အဲ့လိုမျိုးဆွဆွဲမှုတွေမှာဘလို့ခိုင်မာတဲ့အထောက်အထားမှမတွေ့ရဘူးလို့လည်းသူ့ရဲ့ရှင့်နေ Steve Greenberg ကပြောပါတယ်။အခုကိစ္စမှာလည်းသူတို့ဘက်ကပြန်ပြီးရှင်းလို့ရအောင်လို့အထောက်အထားတွေလိုက်ရှာနေတယ်လို့ R. Kelly ရဲ့ရှင့်နေကပြောပါတယ်။ အခုကိစ္စတွေဖြစ်လာပြီးနောက်ပိုင်းမှာတော့နာမည်ကျော်အမျိုးသမီးအဆိုတော်လေဒီဂါဂါကအာကယ်လီနဲ့ဇုံရဲဆိုထားတဲ့တခြင်းကိုမထုတ်တော့ဘူး။သူနဲ့လည်းဘယ်တော့မှအလုပ်တူတူမလုပ်တော့ဘူးဆိုပြီးတော့ပြောသွားခဲ့ပါတယ်ရှင်။ American Hollywood ရုပ်ရှင်လောကမှာစုရီအများကြီးနဲ့နာမည်ကျော်တဲ့အပြင်အခုနှစ်ပိုင်းလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်း House of God ဇာတ်လမ်းတွေရဲ့အဓိကဇာတ်လိုက်နာမည်ကျော်မင်းသား Kevin Spacey ဟာအမျိုးသားငယ်တူကိုမတော်ရာထိကိုက်မှုနဲ့အမှုဖွင့်ခံထားရပြီးတော့အခုလောလောဆယ်အမှုစဉ်နေတဲ့ကာလမှာတော့ဒီမျိုးသားလေးနဲ့အဆက်အသွယ်မလုပ်ရဘူးလို့တရားသူကြီးကအမိန့်ချထားပါတယ်။ Massachusetts ပြည်နယ်ကဘားဆိုင်တစ်ခုမှာ2016ခုနှစ်တုန်းကအဲ့ဒီအမျိုးသားလူငယ်လေးကိုသူကမတော်ရာကိုကင်ခဲ့တယ်လို့ကာယကံရှင်ရဲ့မိခင်ဖြစ်သူကအမှုဖွင့်ထားပါတယ်။သူ့ကိုမဖွဲ့ရထိပေါင်းမှုကိုရီးလက်ရောက်ကျွလွန်မှုတို့နဲ့ဇန်နဝါရီလ9ရက်နေ့မှာတရားရုံးချင်းတွားခဲ့ရတာပါ။သူရဲ့ရှင့်နေတွေကတော့သူ့မှာအပြစ်မရှိကြောင်းရှောက်ထားပြီးတော့ဒီပြစ်မှုတွေညှင်းထားပါတယ်။ရွှေချက်တင်ထားတဲ့အချက်လက်တွေမခိုင်မလုံဘူးဆိုပြီးတော့ညှင်းထားတာပါ။နောက်နှစ်လမလ၄ရက်မှာတော့နောက်ရုံးချင်းတစ်ခေါက်ပြန်လာရပါမယ်။အဲ့ကြရင်တော့ Kevin Spacey ကိုယ်တိုင်လိုက်လာစရာမလိုပါဘူး။2018ခုနှစ်တုန်းကမင်းသား Kevin Spacey ကိုတိုင်ကြားတဲ့လိမ္မာဆိုင်ရာမတော်မတရားမှုတွေပေါ်ပေါက်လာခဲ့ပြီးတော့အခုတရားခွင်ကတော့သူ့ကိုပထမဦးဆုံးတရားစီရင်ကြားနာမှုဖြစ်ပါလိမ့်ရှင်။
Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity, yeah.
ဒီတက်တော့ရတဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကသူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရန်ကုန်မြို့ကဆရာဦးတီဟာရဲ့ယုံကြည်ရာကိုနားဆင်ကြရအောင်ပါ။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရေသူယုံကြည်ရာအခမ်းကဏ္ဍမှာပြောကြားခွင့်ရတဲ့အတွေ့အာလုံးကိုကျေးဇူးတင်ရင်းနဲ့အတူမင်္ဂလာပါလို့ပြောကြားလိုပါတယ်ကျွန်တော်အခုပြောချင်တာကတော့လူသားအာလုံးဟာဘဝတစ်ခုကိုရလာပြီးဆိုရင်မိမိတို့ကြိုင်းနေတတ်တဲ့ကိုယ်ွယ်မှုအလေးမြတ်ထားမှုအယုဒီပြုမှုဆိုတဲ့ကောင်းမွန်တဲ့အကျင့်ကိုရရှိလာကြမှာအကံဖြစ်ပါတယ်အဲ့ဒီလိုရှိလာတဲ့အခါမှာအရာအလုံးကိုဥဆောင်နိုင်မဲ့တခုတည်းသောအရာဟာယုံကြည်မှုဆိုတဲ့စကားကျူပဲဖြစ်ပါတယ်ဥပမာအားဖြင့်ယုံကြည်မှုဆိုတာအရာအလုံးရဲ့အခြေခံကြားဆုံးဖြစ်တဲ့သဘာဝတရားကြီးဖြစ်ပါတယ်အဲ့ဒီသဘာဝတရားကြီးဟာအခြေခံကြသလိုဆရာအဖြစ်လေလေလာစီကပီးမှတ်သားခြင်းကြင့်ကြံခြင်းအားထုတ်ခြင်းဆိုတဲ့ရည်မှန်းချက်ရည်ရွယ်ချက်တွေဟာမလွဲမသွေအောင်မြင်မှုကိုရရှိမယ်အထောက်အကူဖြစ်ပါတယ်ဒို့အတွက်လဲလူသားအလုံးမှာယုံကြည်မှုရှိဖို့လူအပ်လာပါတယ်ကျွန်တော်ရဲ့ယုံကြည်မှုအနေနဲ့ဘာသာတရားကိုရှေ့တန်းတင်ပြီးနီးလန်းအသည့်လုပ်ငန်းအသည့်လူမှုရေးဆိုင်ရာစီးပွားရေးဆိုင်ရာနိုင်ငံရေးဆိုင်ရာအလုံးကိုမိမိတို့စိတ်အစဉ်နဲ့ရှင်းပြီးကောင်းဤမကောင်းဤမှန်ဤမမှန်ဤဆုံးဖြတ်ချက်ချာပြီးအဲ့ဒီဆုံးဖြတ်ချက်တိုင်းလေးလေးနက်နက်ယုံကြည်အောင်တွေပေါ်ရပါမယ်ကျွန်တော်အနေနဲ့အဓိကကြတဲ့စိတ်ကိုအရင်ဆုံးတည်ဆောက်နေပါတယ်လေ့ကျင့်ပေးနေပါတယ်မကောင်းမှုမှန်သည်များကိုလည်းမလုံမီဖို့နဲ့လုံမိခဲ့ရင်လည်းအမှန်ဖြစ်အောင်အမြဲဆုံးပြင်ဆင်သင့်ပါတယ်ကောင်းမှုမှန်သည်များကိုလုံကိုလုံမယ်ဆိုပြီးစာတွေ့လက်တွေ့နဲ့ရှင်းပြီးတိုးတက်တည်တဲ့တိုးတက်အောင်ပုံမူကြိုးစားပါအမြဲတမ်းလည်းကြိုးစားနေရပါမယ်တွေးတော့ကြံစည်ရမှာလဲမိမိခန္ဓာကိုယ်ကိုနေ့စဉ်တန်ရှင်းစေတယ်လို့မိမိရဲ့စိတ်ကလေးကိုလည်းအမြဲတမ်းလျှော့ဖို့တန်စီရင် မှန်သောအမည်မှန်သောအတွေ့မှန်သောစကားမှန်သောအလုပ်မှန်သောအားဆိုင်သူမှုတို့ဖြင့်ကျင့်ကြံအားထုတ်မယ်ဆိုရင်မိမိနဲ့ဆက်နွယ်နေတဲ့လူသားအားလုံးနဲ့တကွအရာအားလုံးဟာချမ်းသာဒုက္ခပြေဝကြပြီးတိုးတက်အောင်မြင်လာမှာဖြစ်ကြောင်းကိုလည်းဆွေးနွေးတင်ပြရင်အားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံပါစေကြောင်းဆုတောင်းမေတ္တာကာရဝပြုလိုက်ပါလေ။အားလုံးချမ်းမြေ့သာယာကြပါလေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ3240 48နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်။စီးပွားရေးကဏ္ဍသုတဆုံးလေးအမေရိကန်တခွင်နဲ့အတူမနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်။တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတော့မဆုမြတ်မွန်ကတလှည့်ကြေညာပေးပါအောင်ရှင
်။နေဆက်လွန်ကြိုရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့အချက်တွေပါတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာဒီမိုကရက်ခေါင်းဆောင်တွေကတော့လက်ခံနိုင်စရာအကြောင်းမရှိဘူးလို့ပြောနေကြပါတယ်။မက္ကဆီကိုနယ်ဆက်မှာတတိုင်းကာကျင်တဲ့ကိစ္စကြောင့်သမ္မတနဲ့လွှတ်တော်ကြားညှိမြသည်လို့အစိုးရလုပ်ငန်းတော်တော်များများရက်ဆိုင်ထားရတာဒီကနေ့31ရက်ရှိနေပါပြီ။ဒီမိုကရက်တွေဘက်ကတော့အစိုးရလုပ်ငန်းတွေရက်ထားတာကိုအရေးအဆုံးသတ်ပြီးတော့မှနယ်ဆက်လုံခြုံရေးကိစ္စကိုဆွေးနွေးမယ်လို့ပြောထားပါတယ်။ရုရှားစစ်ထောက်လိုက်ရေးဌာန GRU အကြီးအကဲအပါအဝင်ရုရှားနဲ့ဆီးရီးယားတာဝန်ရှိသူ9ယောက်ကို EU ဥရောပသမဂ္ဂကအရေးယူဒဏ်ခတ်မှုတွေချမှတ်လိုက်ပါတယ်။ဓာတုလက်နက်ဆိုင်ရာအရေးယူဒဏ်ခတ်မှုတွေကို EU ကအခုပထမဆုံးလှုပ်လိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာရဟီလီဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြား Zero Line Zone မှာခေါလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။လူခွင့်ရေးချိုးဖောက်ခံရတဲ့အမျိုးသမီးတွေ၊ကလေးငယ်တွေအပါအဝင်ခေါလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေါက်တာရဟီလီနိုင်ဝက်လောက်တွေ့ဆုံကစားပြောခဲ့တယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ဒုက္ခသည်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နှစ်ဖန်ဇန်နဝါရီ22ရက်နေ့မှာတော့ဒေါက်တာရဟီလီဟာ Coxis ဝစားမှာရှိတဲ့ကုတူပလောင်ဒုက္ခသည်စခန်းအပါအဝင်တခြားစခန်းတွေကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ဒီအစိုးရထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2028နှစ်အတွင်းမှာအနှေးကွေးဆုံးဖြစ်နေပါဗျ။2018တနှစ်လုံးစီးပွားရေးတိုးတက်နှုန်းက 6.6 ရာခိုင်နှုန်းဖြစ်ခဲ့ပြီးဒါဟာ1990ခုနှစ်ထက်ကအနည်းဆုံးနှုန်းကိုရောက်ခဲ့တာပါ။ဒီနှစ်2019မှလည်း 6.3 ရာခိုင်နှုန်းလောက်ကျသွားနိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေတာကြောင့်တကမ္ဘာလုံးရဲ့စီးပွားရေးအပေါ်ကြက်ရိုက်ခတ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်နေပါဗျ။
သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.